အမေရိကန်ထောက်လှမ်းရေးဌာန CIA အကြီးအကဲဟာအစ္စရေးအီဂျစ်နိုင်ငံတို့ကထောက်လှမ်းရေးအကြီးအကဲတွေအပါအဝင်ကာတာဝန်ကြီးချုပ်တို့နဲ့အစ္စရေးဟာမတ်စစ်ပွဲအပြစ်ခတ်ရက်စက်ရေးနဲ့ဖမ်းဆီးခံထားရတဲ့အကျဉ်းသားတွေပြန်လွှတ်ပေးရေးကိစ္စတွေကိုဥရောပတိုက်မှာလာမယ့်ရက်ပိုင်းအတွင်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်ခြေစိုက်သတင်းတွေမှာရေးသားကြတာကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။ CIA အကြီးအကဲ William Burns ဟာအစ္စရေးဟာမတ်အရေးဆွေးနွေးဖို့လာမယ့်ရက်ပိုင်းအတွင်းမှာပဲဥရောပတိုက်ကိုသွားမှာဖြစ်တယ်လို့ The Washington Post နဲ့ ACO သတင်းတွေမှာဖော်ပြကြပေမဲ့သူတို့ဘယ်နေရာမှာတွေ့ဆုံပွဲပြုလုပ်မယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။အခုလိုမျိုး CIA အကြီးအကဲဥရောပတိုက်သွားမဲ့ခီးစဉ်နဲ့ပတ်သက်လို့ CIA ဘက်ကရောအမေရိကန်သမ္မတအိမ်ဖြူတော်ဘက်ကရောအတီးပြုတ်ချက်ပေးဖို့ညှင်းဆိုကြောင်း AFP သတင်းမှာရေးပါတယ်။ဒါပေမဲ့နိုဝင်ဘာလကုန်မှာအကျဉ်းသားတွေလွတ်မြောက်ရေးသဘောတူညီချက်ရဖို့ဆွေးနွေးပွဲတွေမှာ Williams Burns အနေနဲ့ပါဝင်ခဲ့ကြောင်းနဲ့နောက်ထပ်အကျဉ်းသားတွေလွှတ်ပေးရေးဆွေးနွေးမှုတွေမှာလည်းဆက်ပြီးတော့ပါဝင်နေကြောင်းအိမ်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကဘီကပြောပါတယ်။ Israel Hamas အကြားနိုဝင်ဘာလအတွင်းသတင်းပတ်တစ်ပတ်ကြာခဲ့တဲ့ယာယီအပြစ်ခတ်ရက်စက်ရေးသဘောတူညီမှုကာလအတွင်းမှာဟာမတ်တို့ကသူတို့ဖမ်းဆီးထားတဲ့အကျဉ်းသား100ကိုပြန်ပြီးတော့လွှတ်ပေးခဲ့တယ်လို့ Israel ဘက်ကလည်းပါလက်စတိုင်းအကျဉ်းသား240ကိုပြန်လွှတ်ပေးခဲ့ပါတယ်ရှင်။